Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ22ရက်ဗိုလ်တုနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20အထိ9ဒိုမီတာ24 25 32နဲ့52ဒိုကနေတိုက်ထုံးလွှင့်ပေးနေပါတယ်။ဒီမှာ event မှာဒီညတော်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော် online ပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ယူဂိုစလာဗီးယားနိုင်ငံမပြိုခွင့်ခင်ကာလတွေမှာကျူးလွန်ခဲ့တဲ့ဆေးရဆွေးမှုတွေအတွက်ဘော့စနီးယားစပ်တပ်ဖွဲ့ခေါင်းဆောင်ဟောင်းရက်ကိုမလာရစ်ကိုနယ်သာလန်နိုင်ငံတဟိတ်မြို့ကကုလသမဂ္ဂခေါင်းဆောင်ကဒီကနေ့ပဲတတိယရုံးစီရင်ချက်ချလိုက်ပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကဘေးကတ်တွေမှာရိုဂျာမော့စတင်နေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်ဆွေးရကဒီကနေ့ပဲတရားဝင်သတ်မှတ်ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တည်ငြိမ်ထိုင်တဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှသောတာရှင်နေနာအစဉ်ကြားမှာကရခိုင်ပြည်ခါတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေနေရပြန်နိုင်ရင်းနဲ့ပတ်သက်ပြီးတော့
အန်တီရောကတော့လေဒါအကြံပေးခဲ့တာတွေရှိတယ်အကြံပေးခဲ့တဲ့ပုံမှာနိုင်ငံတော်အစိုးရအနေနဲ့ဘာတွေအကောင့်တွေပေါ်ပြီးတော့လုပ်နေတယ်ဒါတွေကိုလေအန်တီရောကလေဒီဇိုင်းမမက်ဒ
ါရခိုင်အကြံပေးကော်မရှင်ဖွဲ့ဝင်ဒေါက်ခင်စောတင်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံသားဆင်ကြားမှာပါဒါပြင်ရခိုင်ဒုက္ခတွေအပေါ်နိုင်ငံသားအခွင့်အရေးခွဲခြားဆက်ဆံမှုမရှိရင်ဒုက္ခတဲ့အမျိုးသမီးနဲ့မိန်းကလေးဒုက္ခတွေအပေါ်မတရားပြုကျင့်မှုစရတွေအပြင် NGO ရဲ့အပြည့်ရဲ့စာချုပ်ချုပ်ပေါက်တဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ JMC ရဲ့ပြောကြားချက်တွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ
။ယူဂိုစလာဗီးယားနိုင်ငံမပြိုခွဲခင်1990ပြည့်လွန်နှစ်တွေအတွင်းလက်နက်ကန်ပိပကတ်တွေမှာဆေးရဆွေးမှုတွေကျူးလွန်ခဲ့မှုတွေအတွက်ဘော့စနီးယားစပ်တပ်ဖွဲ့ခေါင်းဆောင်ဟောင်းရက်ကိုမလာရစ်ကိုနယ်သာလန်နိုင်ငံတဟိတ်မြို့ကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရဆွေးခွင်ရုံးကဒီကနေ့ပဲတတိယကျွန်းစီရင်ချက်ချလိုက်ပါရဲ့။ပြပေးရေးယူရပြီးတောက်တင်ရှင်းလင်းမှုတွေတက်ပြတ်မှုတွေနေရက်ကနေထောက်တာတွေအရသားတွေပေါ်ဥပဒေမဲ့တက်ခတ်မှုတွေပါဝင်ဆွဲချက်ပေါင်း17ခုနဲ့10ခုအတွက်ပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါလူမျိုးလုံးတက်ပြတ်မှုတောက်တင်ရှင်းလင်းမှုတွေလို့လူသားတွေပေါ်ကျွလွန်တဲ့အကြီးအကျယ်ဆုံးရာဇဝတ်မှုတွေထဲမှာအပါအဝင်ဖြစ်ခဲ့ကြောင်းလည်းစီရင်ချက်ကိုဖတ်ကြားချိန်မှာတရားသူကြီးအယ်ဖွန်အိုရီကပြောဆိုလိုက်ပါတယ်စစ်ကောင်းဆောင်မလာရေးရှားဆာဘရီနီကာမျိုးကဘော့စနီးယားမွတ်စတင်နေကိုရှင်းလင်းဖြစ်စီဖို့ရည်ရွယ်ခဲ့ကြောင်းနဲ့စာရီဘုံမျိုးမှာလည်းဘုံကျဲတက်ခတ်မှုတွေလက်ပြသနသမားရဲ့ဖြစ်ခတ်တက်ပြမှုတွေနဲ့ထိတ်လန့်ကြောက်ရွံ့အောင်အရသားတွေသိဆုံးအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလည်းခုံရုံးကဆုံးဖြတ်ခဲ့တာပါဘော့စနီးယားဆပ်လူမျိုးတွေသာရှိမဲ့သမ္မတနိုင်ငံတော်ထူထောင်မှုရည်ရွယ်ကြိုးပမ်းလိုတဲ့သဘောထားတွေကိုလည်းတရားရုံးကထောက်ပြခဲ့ပါတယ်တက95နှစ်ရှိနေပြီဖြစ်တဲ့မလာရီရှ်ကိုဒီကနေ့တရားခွင်ကိုရလာပြီမလဲစီရင်ချက်ချမှတ်အချိန်မှာပဲတတ်ဆင်ခံသွားဖို့ခွင့်တောင်းခဲ့တာကြောင့်တရားသူကြီးက5မိနစ်အချိန်ပေးခဲ့ပြီမဲ့45မိနစ်အထိကြာမြင့်ခဲ့တာပါတရားခွင်ပြန်ဆတဲ့အချိန်မှာလဲအကျိုးဆောင်ရှင်တွေကသူ့အမှုတွေဟာစိုးရင်ရလာအောင်တိုးတိုးနေကြောင်ပြောဆိုပြီးစီရင်ချက်ကိုဆက်မပတ်ဖို့ဒါမှမဟုတ်ဆုံးဖြတ်ချက်ကိုကျော်ဖတ်ဖို့လည်းတောင်းဆိုခဲ့ပါတယ်ဒါမှလည်းတရားသူကြီးကတော့အစီအစဉ်တိုင်းဆောင်ရွက်မယ်အကြောင်းပြောဆိုခဲ့ရကဒေါသပေါက်ကွဲခဲ့တဲ့မလာရီရှ်ကိုတရားခွင်ကနေခေါ်ထုတ်သွားဖို့လည်းတရားသူကြီးကအမိန်ပေးခဲ့ရပါတယ်
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီသမ္မတရာထူးကနှုတ်ထွက်သွားခဲ့ပြီးတဲ့နောက်သမ္မတတစ်အဖြစ်ဒုသမ္မတဟောင်းအီမာဆန်မနန်ဂါကွာတောက်ချာနေမှာကျန်းသက်စာချိန်ဆတာဝန်ယူမှာဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဒုသမ္မတဟောင်းဇင်ဘာဘွေကိုပြန်လာဖို့ရှိနေချိန်မှာပဲသမ္မတတစ်အဖြစ်တာဝန်ယူမဲ့သတင်းကိုဒီကနေ့ပဲထုတ်ပြန်တာဖြစ်ပါတယ်ဒုသမ္မတဟောင်းမနန်ဂါကွာဟာမူဂါဘီရာထူးကနေဖယ်ရှားတာခံခဲ့ရပြီးတဲ့နောက်နိုဝင်ဘာလ6ရက်နေ့မှာပဲတိုင်းပြည်ကနေရုတ်တရက်ထွက်ခွာခဲ့တာပါ။မူဂါဘီသမ္မတရာထူးကနေနှုတ်ထွက်ဆောင်ကြေညာချက်ကိုလွှတ်တော်ဥက္ကဋ္ဌကမနေ့လုံးကဖတ်ပြခဲ့ပြီးနောက်မှာတော့မြို့တော်ဟရီရီကလမ်းတွေပေါ်မှာကာဟွန်နေတီကားချခုံချတဲ့လူတွေအောင်ပွဲခံခဲ့ကြပါတယ်။နှစ်ပေါင်း38နှစ်ကြာတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့မူဂါဘီကိုအရေးယူဖို့လွှတ်တော်ကပြင်ဆင်ခဲ့ပြီးတဲ့နောက်မကြာခင်မှာပဲမူဂါဘီရာထူးကနှုတ်ထွက်ချောင်းကြေညာချက်ကိုလွှတ်တော်ဥက္ကဋ္ဌဂျက်ကော့မူဒင်ဒါကဖတ်ပြခဲ့တာပါ။အခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီရာထူးကနှုတ်ထွက်လိုက်ချောင်းဖော်ပြထားတဲ့စာနဲ့ပတ်သက်လို့မူဂါဘီကိုယ်တိုင်နဲ့သူယုံကအတိပြုပြောဆိုတာမျိုးမရှိသလိုညှဉ်းဆန်းတာမျိုးလည်းမရှိပါဘူး။အသက်93နှစ်အရွယ်ရှိပြီဖြစ်တဲ့မူဂါဘီဟာဇင်ဘာဘွေနိုင်ငံဗြိတိရှ်လက်အောက်ကလွတ်လပ်ရေးရခဲ့တဲ့1980ပြည်နှစ်ကစလို့သမ္မတအဖြစ်အုပ်ချုပ်ခဲ့တာပါ။
လမ်းမတော်သမားရဲ့မြေတရက်ခန့်ချဲ့ရရာယူကနှုတ်ထွက်မဲ့စီစဉ်ကိုစံငန်ထားလိုက်ကြောင်းဝန်ကြီးချုပ်ဆက်ထရီကဒီကနေ့ပဲပြောဆိုလိုက်ပါတယ်သမားနဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်နိုင်မှုအချိန်ပိုရနိုင်အောင်ရည်ရွယ်ပြီးစံငန်မှုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလမ်းမတော်လွတ်လပ်ရေးနေ့ဖြစ်ဗီရိုမျိုးကစီးပြခန္ဓာတွေပြီးဒင်းတော့တွေကိုဝန်ကြီးချုပ်က ပြောဆိုလိုက်တာပါ။ဒီလဆမ်းမှာပဲဆော်ဒီအာရေဗျားနိုင်ငံမှာရောက်ရှိနေစဉ်ယာရုကထွက်မဲ့ကြောင်းလေဗနန်ဝန်ကြီးချုပ်ကကြေညာလိုက်ရာကနိုင်ငံရေးရှုပ်ထွေးတွေပေါက်ခဲ့တယ်လို့ဆော်ဒီမှာဆက်လက်နေထိုင်နေတဲ့ဟာရီဟာထိတိမ့်ခံနေရတယ်လို့လည်းအတည်ပြုနိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။လေဗနန်သမ္မတကတော့ဝန်ကြီးချုပ်နဲ့လူကိုယ်တိုင်မတွေ့ရမချင်းနှုတ်ထွက်မှုကိုလက်ခံမှာမဟုတ်တဲ့ကြောင်းပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟာရီကတော့ပြည်ထောင်စုအီချင်းနိုင်ငံတွေကိုတွားရောက်ခဲ့ပြီးနောက်မနေ့ညကပဲလေဗနန်နိုင်ငံကိုပြန်လည်ရောက်ရှိလာခဲ့တာပါ။
ကုလသမဂ္ဂရဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်သတင်းပတ်မှာအတိတ်တကျပြန်လည်ကျင်းပဖို့ရှိနေချိန်မှာပဲပိုပြီးညီညွတ်တဲ့အင်အားတရက်အဖြစ်ဖွင့်နိုင်ဖို့ရည်ရွယ်ပြီးဆီးရီးယားအတိုက်ခံကိုယ်စားလှယ်တွေဆော်ဒီအာရေဗျားနိုင်ငံမှာဒီကနေ့ဗုဒ္ဓဦးနေ့တွေ့ဆုံကြသလိုပဋိပက္ခပေါ်မှာဩဇာညောင်းကြတဲ့ပြည်ပနိုင်ငံတချို့လည်းရုရှားနိုင်ငံမှာတည်ထံဆွေးနွေးနေကြပါတယ်ဆီးရီးယားနိုင်ငံတွင်2011ခုနှစ်တိုက်ပွဲတွေဆက်တင်ခဲ့ခြင်းကတည်းကသမ္မတဘာရှာလ်အယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့တပ်ဖွဲ့တွေအတွင်းသဘောထားအခွဲပြားမှုတွေကြားကနေပဲအဖွဲ့အစည်းတစ်ခုအောင်မှအလုံးစုစည်းနိုင်အောင်အချင်းချင်းဆွေးနွေးခဲ့ကြပေမဲ့အတိုက်ခံအဖွဲ့တွေကတော့အကွဲကွဲပြားပြားဖြစ်နေတာပါဆော်ဒီအာရေဗျားနိုင်ငံမြို့တော်ရီယက်ကဆွေးနွေးပွဲအဖွဲ့မှာတော့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်စတူရာကလာမယ့်နိုဝင်ဘာလ28ရက်နေ့ဂျီနီဗာမှာလုပ်မဲ့ဆွေးနွေးပွဲမှာတော့ပိုပြီးခိုင်မာညီညွတ်တဲ့အတိုက်အခံကိုစားပြုမှုလိုအပ်တယ်လို့ပြောဆိုသွားပါတယ်ရှင
် UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 932လိုက်ဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းချုပ်ဝင်ပေးနေပါတယ်ရှင
်ဒီမဲကန်ဆန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ညညနေပါရဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပရစ်ကတ်တွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်ဆိုရကဒီကနေ့ပဲတရားဝင်သတ်မှတ်ပြောဆိုလိုက်ပါရဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ရရှိထားတဲ့အချက်အလက်တွေအရ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်အောင်ရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ဒီကနေ့ဝါရှင်တန်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အောင်မြင်မှုတွေကိုစဉ်းစားဆုံးဖြတ်ရမှာရခိုင်ရေးကိုကန့်ကွက်ဖြည့်ရှင်းမှုတွေဟာအရေးပါလိမ့်မယ်လို့လည်းသတိပေးထားတာပါပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်တပ်မင်္ဂပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီချိုးဖောက်မှုတွေအောင်မြင်ဖို့အမေရိကန်ကပံ့ပိုးကူညီလို့ရောက်အသိပေးပြောကြားခဲ့တယ်လို့လည်းဝန်ကြီးတီလာဆန်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေလို့ထိလွယ်ရှာလွယ်အခြေအနေနဲ့ကြုံနေရသူတွေလူတိုင်းဝန်းကဘေးဖယ်ခံထားရသူတွေပေါ်ပြုမှုဆက်ဆံမှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးကြီးကြောင်းလည်းသတိပေးထားပါတယ်ဒီကံပြင်းတွေကပြပခတ်တွေအတွင်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့အရေးကြီးကြောင်းနဲ့ရခိုင်ရေးဖြစ်ရှင်းရမှာကုလသမဂ္ဂလူညွန်ရေးကောင်စီနဲ့ထွေထွေညီလာခံတတိယကော်မတီတို့ရဲ့စာအုပ်ချက်တွေကိုအမေရိကန်ကအားပေးကြောင်းလည်းကြေညာချက်မှာပြောဆိုထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကတော့မကြသေးခင်တုန်းကပဲတပ်တွင်းစုံစမ်းမှုတွေလုပ်ခဲ့ပြီးလူညွန်ရေးတပ်ဖွဲ့တွေအနေနဲ့ဥပဒေနဲ့အညီသာပြုမှုစာအုပ်ချက်ကြောင်းလည်းပြောဆိုထားပါတယ်
ကက်သလစ်ခရစ်ယာန်သာသနာပိုင်ပုရဟမင်းကြီးဖရန်စစ်ရဲ့ရှေ့သတင်းပတ်မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံမှာဖြစ်ကြောင်းဗာတီကန်ကျောင်းတော်ကဒီကနေ့ပဲကြေညာလိုက်ပါတယ်ကာကွယ်ရေးဦးစီးချုပ်နဲ့ရန်ကုန်မြို့မှာတီးတန့်တွေ့ဆုံမှာဖြစ်ကြောင်းဗာတီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ်ဂရက်ရှ်ဖတ်ကသတင်းတောက်တွေကိုအတည်ပြုပြောဆိုလိုက်တာပါနိုဝင်ဘာ26ရက်တနင်္ဂနွေနေ့ကနေ30ရက်နေ့အထိပုရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရအစင်းမြင့်တာဝန်ရှိသူတွေဘာသာရေးကောင်းဆောင်နေနဲ့လဲတွေ့ဆုံမှာဖြစ်ကြောင့်အစောပိုင်းမှာသတင်းထုတ်ပြန်ထားပြီးမြန်မာစစ်တပ်အခြေခံနဲ့တွေ့ဆုံမဲ့အစီအစဉ်ကိုအခုနောက်ဆုံးထပ်မံအတည်ပြုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကကင်းစခန်း30လောက်ကိုအကြမ်းဖက်စီးနင်းတိုက်ခတ်ခဲ့တဲ့အေရာ SA အစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာကနောက်ဆက်တွဲအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့အထိဖြစ်ခဲ့တဲ့အပေါ်မှာစိုးရိမ်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုယန်ဟမ်းမင်းကြီးဟာမြန်မာနိုင်ငံခီးစဉ်အတွင်းဒီကိစ္စကိုအလေးထားပြောဆိုမယ်လို့မျှော်လင့်နေကြတာပါဒါပေမဲ့လည်းမြန်မာနိုင်ငံကိုရောက်ရှိစဉ်အငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမတုံ့နှုံဖို့ပိုယန်မင်းကြီးကိုတိုက်တွန်းထားတဲ့အကြောင်းရန်ကုန်ကက်သလစ်ခန်းချုပ်ယဟန်အမတ်ကာဒီနယ်ချားစ်မောင်ဘိုကခီးစဉ်မတိုက်မိပါနဲ့ပြောဆိုထားပါတယ်အခြေအတင်ပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ ရိုဟင်ဂျာ ဆိုတဲ့ သကလုံးကို မတုံးဖို့ တိုက်တွန်းထားကြောင်း ကာရီနယ် Charles Marbuga Reuters သတင်းဌာနနဲ့ မေးမြန်းခန်းမှာ ပြောဆိုခဲ့ပေမဲ့ မြန်မာနဲ့ Bangladesh နိုင်ငံတို့ကပါ လိုလိုလားလား မရှိကြသလို နိုင်ငံသားဖြစ်ခွင့်လည်း မရကြတဲ့သူတွေအပေါ် လူကုန်သိက္ခာနဲ့ အညီပြုမှု ဆက်ဆံကြဖို့ လူသားချင်း စာနာမှုနဲ့ ကူညီပေးဖို့ ကိစ္စတွေကိုတော့ ပိုရဟမင်းကြီးက ပြောဆိုလိမ့်မယ် လို့မျှော်လင့်ကြောင်း ပြောဆိုခဲ့ပါတယ်
မြန်မာနိုင်ငံခီးစဉ်ပြည်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပိုရဟမင်းကြီးတွားရောက်တာမှာတော့ဒက္ကာမျိုးတော်ကဘာသာပေါင်းစုံဆွေးပွဲမှာရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံမှာဖြစ်ကြောင်းလဲဗာတီကန်ကျောင်းတော်ကဒီကနေ့ပဲအတည်ပြုပြောဆိုထားပါတယ်ရှင်အမေရိကန်ပြည်သူနယူးယောက်မြို့မှာလူသေဆုံးဒဏ်ရာရခဲ့တဲ့အထိကျန်းဖက်ဝေါ်အားဒီတက်ခတ်ခဲ့သူလို့ဆက်စွဲခံထားတဲ့စစ်ဖ စဉ်လောက်တရားရခဲ့တာပါလူသတ်မှုရှင်းမှုလူသတ်ဖို့ကြံစီမှုစနစ်မှုနဲ့အစိုးရ IS ဘက်ကိုပံ့ပိုးထောက်ပံ့ဖို့ကြံစီမှုနောက်လူသွေးဆုံးတဲ့အထိကားတိုက်မှုနဲ့အတူမနေ့တုန်းကပဲသူ့ကိုဆွဲချက်တင်လိုက်တာပါအခုဆွဲကစ္စတန်နိုင်ငံကနေရွှေပြောင်းချေချာနေထိုင်သူစိုက်ပေါ့ကိုတော့ရဲတပ်ဖွဲ့ဝင်တူကတနက်နေ့ပြစ်ခတ်ခဲ့ပြီးနောက်မှာပဲစေရုံတင်ခဲ့ရပါတယ်
ဘောလုံးနဲ့မတ်တင်ထတ်တို့ကသတင်းတွေကိုညင်ညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ရခိုင်မြောက်ပိုင်းအဖရိကတွေကြောင့်ထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်ပြီးတော့နေရပြန်နိုင်ရေးနှစ်နိုင်ငံအကြားသဘောတူညီချက်ရဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဦးဆောင်တဲ့အဖွဲ့ဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့စတင်ညှိနှိုင်းနေပြီဖြစ်ပါတယ်မြန်မာဆိုရတောင်ရှိသူတွေဘက်ကတော့ဒီဆွေးနွေးပွဲအသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပေမဲ့နှစ်နိုင်ငံအကြားအပေးအယူလုပ်ညှိနှိုင်းမဲ့ရလဒ်တစ်ခုထွက်လာမယ်လို့မျှော်လင့်ထားကြပါတယ်။ပြည်သူ့ကိုကိုသားညုံကပြပြပေးပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံကြေးဝန်ကြီးအဗ်ဒူဟာဆန်မမ်မတ်အလီဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့နေပြီးတော့မှရောက်နေပြီးတော့မြန်မာဆိုရကြီးတန်းတောင်ဝင်ရှိသူတွေနဲ့စတင်တွေ့ဆုံဆွေးနွေးနေပြီဖြစ်ပါတယ်။ကနေဦးရစင်အဖြစ်ဒုက္ခသည်တွေစီစီရေးပြန်လည်နေရချထားရည်တွေနဲ့ပတ်သက်ပြီးတော့နှစ်ဖက်ပူးတွဲအဖွဲ့တရထားရှိရေးကိုဥတီထားတယ်လို့သိရပါတယ်။အဲ့ဒီအတွက်နှစ်နိုင်ငံကြားသဘောတူညီချက်စာချုပ်တရချုပ်ဆိုသွားဖို့ရှိနေတာပါ။ဒီကနေ့မှာတော့ပြည်သူ့ဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်ရေးနဲ့စတင်ဆွေးနွေးနေပြီးတော့ရလဒ်ကိုတော့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာနိုင်ငံဘက်မှနေထိုင်ခဲ့တဲ့အထောက်အထားခိုင်လုံလို့ရှိရင်ပြန်လည်လက်ခံမယ်ဆိုပြီးတော့အရင်1993ခုနှစ်သဘောတူညီချက်အတိုင်းလှုပ်ဆောင်သွားလို့ရဆိုပြီးမြန်မာဘက်ကကနဦးအဖြစ်အဆိုပြုထားတာပါ။ဒါကိုဘင်္ဂလားဒေ့ရှ်ဘက်ကတော့လက်တွေ့မကျဘူးဆိုပြီးတော့သူတို့ဘက်ကတီးခြားအဆိုပြုမှုတစ်ခုလုပ်ခဲ့ပါတယ်။အသေးစိတ်ကိုတော့မသိရပါဘူး။ဒါလိုမျိုးနှစ်ဖက်အဆိုပြုထားတာတွေကိုအခြေခံပြီးတော့ညှိနှိုင်းနေတယ်လို့ဒုက္ခသည်တွေနေရာချထားရေးမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကူဖီအန်နန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်အတိုင်းညှိနှိုင်းဆောင်ရွက်ဖွဲ့ရှိတယ်လို့သိရပါတယ်။ဒီခိုင်ကြမီကော်မရှင်ဖွဲ့ဝင်တခုဖြစ်တဲ့ဒေါကင်ဆော့တင်ကတော့ဒီအဖြစ်တစုံတစ်ခုထုတ်နိုင်ဖို့အတွက်အချိန်ယူဖို့လိုသလိုပဲနှစ်ဖက်ညှိနှိုင်းမှုမှာအပြန်အလှန်ပေးယူလို့ရဖွယ်ရှိတယ်လို့သုံးသပ်ထားပါတယ
်။အန်ဒီတို့ကတော့လေဒါအကြံပေးခဲ့တာတွေရှိတယ်။အကြံပေးခဲ့တဲ့ပုံမှာနိုင်ငံတော်အစိုးရအနေနဲ့ဘာလေးအကောင့်ဖြစ်ပေါ်ပြီးတော့လုပ်နေတယ်။ဒါတွေကိုလေအန်ဒီတို့ကလေဒီဇိုင်းမမက်ဒါအခုချိန်ကြီးဟိုပူပေါင်းပြီးတော့လုပ်နေတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီနိုင်ငံတကာအပိုင်အဝိုင်းတွေကဘလို့ရှုမြင်တယ်လေဒါတွေကိုလေအန်ဒီတို့ကအမြဲတမ်းမျက်ခြေမပြတ်ကြည့်ပါတယ်ဆိုတော့ဒီနေ့ဟိုအန်ဒီအမြင်ပြောရမယ်ပေါ့နော်ကိုဝေးလင်းလင်းပြောရမယ်ဆိုလို့ရှိရင်တော့ဒါဒီအခုဖြစ်နေတဲ့ပြဿနာကပေါ့နော်ရခိုင်အရေးကိစ္စဟာတကယ်တော့ဒီပြဿနာဟာအခုမှဖြစ်တဲ့ပြဿနာမဟုတ်ဘူးနော်ဒီကိစ္စဟာရာစုပေါင်းရှီပြီးတော့ဒါဖြစ်လာခဲ့တဲ့ကိစ္စမှာဒါချက်ချင်းဖြစ်ရှင်းလို့မရဘူးဆိုတာကိုလေသာတိဖို့လိုတယ်အဲ့တော့ရခိုင်အနေနဲ့ဟုတ်ကဲ့ပြောရမယ့်ကိစ္စကိုမှန်မှန်ကန်ကန်ရည်ရည်အနေထားကိုဒီနိုင်ငံတကာကလက်ခံအောင်ပြောနိုင်မှအန်ဒီတို့ဘက်ကပြောလို့ရမယ
်
အဲ့ဒါတွေကအန်ဒီတို့ဘက်ကဒီနေ့ကြုံနေရတဲ့အဲတကယ့်ဟိုအခက်ခဲကြီးပေါ့နော
်အခုဒီကနေ့ဆိုလဲဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကမြန်မာနိုင်ငံရောက်နေပြီသူတို့အာဏာပိုင်တွေနဲ့ညှိနှိုင်းနေပြီလို့ကျွန်တော်သိပါတယ်ဆွေးနွေးနေကြတယ်ပေါ့နော်အဓိက MOU တခုဖြစ်လာဖို့အတွက်ညှိနှိုင်းနေကြပြီဆိုတော့တကယ်တော့ခုနကဆရာမပြောသွားတဲ့အထက်မှာဒီကိစ္စကအချိန်တော့ယူရမယ်ဆိုတဲ့သဘောဖြစ်နေတော့ MOU အကလောက်ထိမြန်မြန်ဆန်ဆန်ဘလောက်တိုင်းတာထိအောင်မြင်အောင်မြင်လုပ်နိုင်မယ်လို့ထင်ပါလဲ
ဒီပြဿနာအမတန်မှနည်းနည်းတွေချုပ်ထွေးတယ်ခက်ခဲတယ်ဒါကြောင့်မို့ကျမတို့ဖက်ကအတက်နိုင်ဆုံးအကောင်းဆုံးဖြည့်ရှင်းနိုင်ရင်တော့မှ25ရာခိုင်နှုန်းရလို့ရှိရင်ကျမတို့အောင်မြင်တယ်လို့ပြောရမယ်အတိပြောခဲ့ပါလေအဲ့တော့ 100% ဘယ်ကလိုချင်တာအကုန်လုံးမရနိုင်တော့ဘူး 25% လောက်ရတယ်ဆိုရင်တော့အန်ဒီတို့လုပ်ပြဟာဒါအောင်မြင်တယ်လို့ပြောရမယ်လို့အန်ဒီအဲ့ဒီတွေကပြောထားခဲ့ပါတယ်ဆိုတော့အန်ဒီတို့ဘက်ကလည်းဒါတွေကိုအကျိုးစားပြီးတော့လုပ်နေတယ်ကြိုးစားပြီးတော့ဒါအကောင်းဆုံးဖြစ်အောင်အစိုးရရောပြည်သူရောပေါက်ဆက်ပြီးတော့လုပ်နေတယ်အန်ဒီတို့ဘက်ကလက်မခံဘူးလို့မပြောဘူးလေမြန်မာနိုင်ငံဆိုတာလည်းလက်ခံပါမယ်ဒါပေမဲ့ဥပဒေနဲ့အညီလက်ခံမယ်ဘင်္ဂလားဒေ့ရှ်နဲ့သဘောတူစာချုပ်ထားတဲ့အတိုင်းလက်ခံမယ်ဒီလူတွေဟာမြန်မာနိုင်ငံမှာနေခဲ့တဲ့အထောက်အထားကိုပြနိုင်လို့ရှိရင်ကျမတို့ဘက်ကလက်ခံပေးပါမယ်အဲ့လိုပြောထားတယ်နော်အဲ့တော့အဲ့ဒါကိုမပြနိုင်ဘူးဆိုလို့ရှိရင်နေခဲ့တဲ့အထောက်အထားမပြနိုင်ဘူးဆိုလို့ရှိရင်သူတို့ဟာတစ်ဖက်နိုင်ငံကရောက်လာတဲ့လူတွေပဲဒါပါပဲပြောပြောကိုဖက်နဲ့ဒီဖက်နဲ့တစ်ဆက်တည်းဖြစ်နေတာကိုဖက်ကလူကဒီဘက်ကိုမလာဘူးဆိုတာဘယ်တော့မှမရှိဘူ
းမနေ့ကကြာရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးနဲ့ဖွဲ့ဟာမြန်မာနိုင်ငံနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့သဘောတူညီချက်အတွက်နောက်ဆုံးအဆင့်ညှိနှိုင်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ဒေါ်ဆန်းစုကြည်ကတော့နှစ်နိုင်ငံကြားမှာသဘောတူညီချက်တည်းရမကြခင်ရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောထားပါတယ်။တစ်ချိန်တည်းမှာတော့မြန်မာနိုင်ငံကနေပြီးတော့မကြခင်ကပဲပြောင်းလာတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တည်းရထုတ်ပြန်ပါတယ်။ဒီပြည်ပခမှာ Ranger Muslim တွေအပေါ်မှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့တဲ့အကြောင်းတည်ဝင်သုံးနှုန်းပြောဆိုလိုက်ပါတယ်ခင်ဗျာ။
ကိုတာညုံတင်ဆက်ပေးတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်စီစဉ်လက်ခံမဲ့အရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါတယ်ရခိုင်နယ်ပိုင်းပြည်ပခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်စီစဉ်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းနေချိန်မှာပဲပြန်လာကြမဲ့ဒုက္ခသည်တွေအတွက်ခိုင်မာတဲ့အာမခံချက်ပေးဖို့နဲ့အခြေခံလူ့အခွင့်အရေးနိုင်ငံသားအခွင့်အရေးခွဲခြားဆက်ဆံမှုမရှိဘဲနဲ့အပြည့်အဝပေးဖို့လိုတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းရောက်နေတဲ့ဒုက္ခသည်တွေကပြောဆိုလိုက်ပါတယ်။လွတ်လပ်စွာခရီးသွားလာခွင့်အပါအဝင်အသက်ဘေးအန္တရာယ်လုံခြုံရေးတရားဥပဒေစိုးမိုးမှုရှိအောင်ဆောင်ရွက်ပေးဖို့ကိုလည်းမောင်တော်ကမူစင်ဒုက္ခသည်တွေပြောဆိုလိုက်ပါတယ်။မဆူမုံကဆက်ပြောပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်လာနိုင်မှုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နားလည်မှုစာချုပ်လောက်အမြန်ဆုံးလက်မှတ်ရေးထိုးနိုင်မှုမျှော်လင့်တယ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့ ASEAN Asia Europe နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပြီးသတင်းစာရှင်းလင်းပွဲအတွင်ပြောကြားလိုက်တာဖြစ်ပါတယ်ဒီလိုမျိုးအတိုင်ပင်ခံပုဂ္ဂိုလ်ရဲ့ပြောကြားချက်အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇားမှာရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်ကိုမျိုးတန်ကလက်ခံကြိုးဆိုပါတယ်ဒါပေမဲ့လို့ဒုက္ခသည်တွေနေရရင်လုံခြုံစိတ်ချစွာပြန်လာနိုင်ရေးကုလသမဂ္ဂအပါအဝင်ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရနဲ့နိုင်ငံတကာအတိုင်းဝိုင်းတွေကခိုင်မာတဲ့အာမခံချက်ပေးဖို့လိုတယ်လို့ကိုမျိုးတန်ကတောင်းဆိုလိုက်ပါတယ
်မြန်မာဆွေရကတင်ခုံနဲ့လို့စီစဉ်နေတာကိုကျွန်တော်လည်းကြိုးဆိုပါတယ်လေအဲကျွန်တော်မူလနိုင်ငံကတော့မြန်မာနိုင်ငံကျွန်တော်ဒီမှာတော့နေဖို့လာတာမဟုတ်ဘူးလောလောဆယ်မြန်မာဆွေရဲ့တက်ပြည့်မှုပြီးတော့အရင်နေ့နေ့ဆက်မှုကိုကျွန်တော်ကနေတပြောလွတ်လာတာပါရဲ့တင်းကျုံလာတာအဲလိုပါအာမကကျတော့ကျွန်တော်ကိုအများကြီးပေးရမယ်တော့ဘုလားကမကပေါ်မှာဆွေးရဘင်္ဂလားနိုင်ငံတကာဆိုင်ဝါခိုင်မာတဲ့အာမကကျတော့ပေးရမယ်
အိုးရင်စွန့်ခွာထွက်ပြေးခဲ့ရသူရူဟင်ဂျာတွေနေရရင်ပြန်လာတဲ့အခါမှာလူခွင့်ရေးနဲ့အခြေခံနိုင်ငံသားခွင့်ရေးတွေကိုလူမျိုးဘာသာခွဲခြားမှုမရှိဘဲတရားမျှတစွာဆက်ဆံမှုလိုတယ်လို့လည်းဘာလူခါလီရူဟင်ဂျာဒုက္ခသည်စခန်းကြီးကိုမျိုးတန်ကပြောပါတယ
်ဟိုမြန်မာဆွေးရနဲ့ဘင်္ဂလားဆွေးရနဲ့ပုံပြောတယ်ကျွန်တော်တို့ကိုချက်ကလောက်ခွင့်ရေးကစားပြီးတော့နိုင်ငံသားခွင့်ရေးအပညာရေးကိုလုံးတို့မြန်မာဆွေးရကအရင်လို့ပေးရမယ်ကျွန်တော်မူလနေရာကိုကျွန်တော်ကိုပေးရမယ်ပြီးတော့ဒီဘက်ကိုပြန်မလာရအောင်ကြည့်မြန်မာဆွေးရမှာအမေကန်ချာတော့ပြရမယ်ဒီဘက်မှာတော့တိတ်ပြီးတော့အကခဲလို့စိတ်ပြီးတော့မရှိပါဘူးဒီမှာလိုရတဲ့ဘင်္ဂလားဆူရာကနိုင်ငံတကာအင်ဂျင်ဂျာတွေကလည်းဒီမှာသူတို့ထိုင်နိုင်တယ်လို့ကွန်ယူနေတယ
်အလားတူပဲရခိုင်ပြည်နယ်ပြင်ကျေးရွာတွေကနေဘေးလွတ်ရာနေရာတွေကိုတင်းချောင်းနေရတဲ့မွတ်စလင်ဒုက္ခသည်တွေအတွက်လည်းနေစဉ်လူမှုဘဝလောက်ကင်စားတောက်နိုင်မှုအတွက်လွတ်လပ်စွာခရီးသွားလာခွင့်ပေးဖို့အပါအဝင်မတရားဖမ်းဆီးထိန်းသိမ်းနေတာတွေကိုရပ်ပေးဖို့နဲ့တရားဥပဒေစိုးမိုးမှုအပြည့်အဝပေးဖို့ကိုလည်းမောင်နှောမြင့်တွေကမြို့တကြီးကျေးရွာသားကိုလာထွန်းကတောင်းဆိုပါတယ
်ဆက်ဆက်လူတွေတွေ့သေးသွားတဲ့လူတွေမှာဥယျာဉ်တွေပါတွေကအလုံးကမင်းရှုခံရပြီဆိုတော့အဲ့အရာကြီးဟိုစမသွေးပဲနဲ့ဘယ်လိုလုပ်ခောင်းနိုင်မလဲ87ပေါ့နော်အတိကလူအဲမှာကခြေကန်လူကင်းကြီးတွေပြီးတော့နိုင်ငံသားကွင်းကြီးတွေဒါတွေအပြေဝအစိုးရကနေပေးဖို့လူတွေ အရင်လိုတင်းချိုက်တိုင်းဝေးကြပြီးတော့ဒီလိုတင်းနေတိုင်းတော့လူတွေကတော့လာမှာမဟုတ်ဘူးလို့ကျွန်တော်သိနေတယ်။တကယ်လို့ဒုက္ခတွေနေရရင်ပြန်လာချင်အရင်လိုပဲခွဲခြားဖိနှိပ်ချုပ်ချယ်မှုတွေနဲ့ပြိပင်တားဆီးမှုတွေအကြမ်းဖက်မှုတွေရင်ဆိုင်နေရအောင်မယ်ဆိုရင်တော့ထွက်ပြေးသွားကြပြန်လာကြတန်တရားကနေရက်တက်နိုင်မယ်မထင်ဘူးလို့ရူဟင်ညာမွတ်စလီတူဖြစ်တဲ့ကုလာထုံးကဆိုပါတယ်။ဆရာမတရားမြတ အရင်ကတည်းကဒီလိုကျွန်တော်ကစက်တနေနေရတာကျွန်တော်ရွာတရွာကနေနောက်တရွာသွားနေဖို့ဆိုရင်တော့သူတို့ကျွန်တော်ကတောက်ခံစားရပါတယ်လူသေးတယ်ကျွန်တော်ကဆူရမှာယူတာဖို့လူတယ်မန်ကန်ဖို့လူတယ်တကယ်သူတို့ကစိတ်ဆက်ရနာသူတို့ကဟိုထန်းထန်းနဲ့ပြန်ကော်ဖို့စီစဉ်သူတို့မှအရင်လုတ်ပြရမယ်အခြေအနေအများကြီးရှိတယ်အဲ့လိုပြမ
ဟုတ်ပဲလူတွေလည်းယုံကြည်ရမယ်ယုံကြည်မယ်စိတ်ချမယ်အခုလာနဆန်9ရက်နေ့ကအကျန်းဖက်အဖွဲ့ AIS ကရခိုင်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုအကျန်းဖက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကနေနေချင်းလေးလုတ်တဲ့အခါမှာမြန်မာနေဆက်တာတက်ဖြတ်တာအာရမပြုကျင်တာစတဲ့အကျန်းဖက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲထားကြတာပါကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းရခိုင်ပြည်နယ်အတွင်းနယ်မြေတွင်းအကျန်းဖက်မှုတွေရပ်တန့်
မတရားပြစ်ချင်းခံရမှုနဲ့ပတ်သက်ပြီးတော့လည်းဆက်လက်တင်ဆက်ပေးကြပါမယ်ဒီကဩဂတ်စ်လကစပြီးတော့အကြမ်းဖက်ပြည်ပခတွေတကြောပြန်လည်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်နေအိမ်တွေမိရှုခံရတဲ့ဖြစ်ရပ်တွေဆက်ရှိနေစေဖြစ်ပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာသူတွေကလည်းရာနဲ့ချီးပြီးဆက်ရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒီရပိုင်းထွက်ပြေးလာတဲ့ဒုက္ခသူတွေကပြောဆိုလိုက်ပါတယ်ဩဂတ်စ်25ရက်နေ့ကစပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်6,200ကျော်ရှိနေပြီးတော့ဒီထဲမှာမတရားပြုကျင့်ခံခဲ့ရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအများပြားပါဝင်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကလည်းပြောဆိုထားပါတယ်။ Writer နဲ့ AFP သတင်းတွေကိုခြေခံပြီးတော့ Mackin Bitwe ကပြောပြပေးပါလိမ့်မယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်နယ်မြစ်ကိုဖြတ်ပြီးဒီကနေ့ပေါ်ထုံးနေမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်မံရောက်ရှိလာတဲ့ရာကနန်းရှိတဲ့ဒုက္ခသည်တွေကိုအကူအညီပေးရေးအဖွဲ့တွေကယာယီဒုက္ခသည်စခန်းတွေထဲမှာနေရာချပေးခဲ့ပါတယ်။နေရာထိုင်ခင်းမရသေးလို့ပြစ်ကမ်းပေးပါပဲစောင့်နေရတဲ့သူတွေလည်းအများအပြားရှိနေတာပါလောလောလတ်လတ်ထွက်ပြေးလာသူတွေကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာကိုပဲမြန်မာစစ်တပ်နဲ့ဗုဒ္ဓဘာသာဝင်တွေကသူတို့ရဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးတာကြောင့်ထွက်ပြေးခဲ့ရတာလို့ပြောပါတယ
်အရဲဒော်ရဲဟာရဲတာဂူလီမာရဲ
သူတို့ကကျွန်တော်တို့ကိုလိုက်ဖမ်းပြီးဓာတ်နဲ့လည်းခုတ်တနက်နဲ့လည်းပြစ်ပါတယ်စစ်တပ်ကဝိုင်းထားပြီးထွက်ပြေးလို့လည်းမရပါဘူးသူတို့ကကျွန်တော်တို့လူတွေကိုတတ်ပြီးအိမ်တွေကိုမီးရှို့ခဲ့ကြပါတယ
်။အာဇော်ကူရာဒီရဲဆန်ခန်ဒီနွန်နဲ့စဲ
ဒီနေ့၅ရက်ကပဲကျမအိမ်မီးရှို့ခဲရပါတယ်။ဒါကြောင့်နတ်မြေကမ်းဘက်ကိုလမ်းလျှောက်ထွက်ပြေးလာပြီးရွာတွေကလှေတစင်းငှားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်လာခဲ့တာပါပဲ။မြမဘက်ချမ်းကလမူရောတွေထဲမှာပုန်းနေတဲ့အချိန်မှာတော့မြမနေသားဆောင်တပ်ဖွဲ့တွေကကျမတို့ကိုလိုက်ဖမ်းဖို့ကြိုးစားကြပါတယ်။ကျမယောက်ျားလည်းမြစ်ထဲခုန်ချပြေးပြီးကျမတို့တွေလည်းဒီဘက်ကိုကူးလာခဲ့တာပါပဲ။
အရှိတဲ့အရာဖွေလာသာကိဗရီမုထာကြီးပဲ။ဒါဆိုသာကိဗရီမုထာကြီ
းစကားတော့မြန်မာပြည်မှာပဲကျွန်တော်တို့နေကျင်တာပါ။ဒါပေမဲ့စစ်တပ်ကကျွန်တော်တို့အိမ်တွေကိုမီးရှို့တဲ့ပြင်တခြားနေရာတွေမှာခိုးလုံဖို့ကြိုးစားတော့လေ။သူတို့ကထတ်လာပြီးတော့ကျွန်တော်တို့ပုံအောင်နေတဲ့နေရာတွေကိုမီးထတ်ရှို့ပါတယ်။ဒါနဲ့ကျွန်တော်တို့လည်းကြောင်းလန့်တရားထွက်ပြေးခဲ့ရတာပါ
။ဒါတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုလောလောလတ်လတ်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တို့ပြောထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေပြန်လည်စတင်ဖြစ်ပွားခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကစလို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးလာတဲ့ဒုက္ခသည်6,200ရှိတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းပြောဆိုထားပါတယ်။ဒီထဲမှာမြမလုံကျွေးတပ်ဖွဲ့တွေရဲ့မတရားပြုကျင့်တာကိုခံခဲ့ရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေလည်းအများပြားပါဝင်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့အသက်16နှစ်အရွယ်ခါတီဂျာကအခုလိုပြောပါတယ
်။တင်းစရာအာလိုကတည်းကလည်းဒါရင်းမင်းတရီကြရဲ
စိတ်တွေထားတဲ့တင်းကုတ်ထဲမှာပုံနေတဲ့အချိန်စစ်တပ်ကကျမကိုရှာတွေ့သွားပါတယ်လူ၄-၅ယောက်လောက်ကကျမကိုဆွဲခေါ်သွားပြီးတော့ဒီထဲက၃ယောက်ကမတရားပြုကျင့်ကြတာပါကျမဘာမှမသိတော့ပဲသတိလစ်သွားခဲ့ရပါတယ်ဒီဖြစ်ရတဲ့ဘက်မှာတော့ခါဒီဂျာတို့မိသားစုဟာသူတို့အိမ်မှာဆက်မနေရတော့တာကြောင့်ဖြစ်တယ်လို့လက်လုပ်ဖောက်ဖွဲ့ပြီးတော့တက်ကကန်းကိုခက်ခက်ခဲခဲထွက်ပြေးခဲ့ရတာလို့ခါဒီဂျာကပြောပါတယ်အခုတော့သူတို့မိသားစုဟာအွန်ချီပရန်ယာယီဒုက္ခသည်စခန်းမှာခိုးလုံနေကြပါတယ်ဒီဒုက္ခသည်စခန်းထဲမှာတော့ကုလသမဂ္ဂကလေးငယ်များဆိုင်ရာရပ်ပုံငွေအဖွဲ့ UNICEF ကအရွယ်ရောက်စအမျိုးသမီးငယ်တွေအတွက်ဘေးကင်းလုံခြုံမှုနဲ့အတူစိတ်ပိုင်းဆိုင်ရာဒဏ်ရာတွေကိုကုစားပေးနိုင်အောင်နောက်သူရဲ့ဘဝတွေတစ်ဖက်ပြန်လဲတည်ဆောက်နိုင်အောင်လိုအပ်တဲ့အကူအညီတွေကိုပေးနေပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လကအကျဲဖတ်မှုတွေပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွက်မှာရိုးရင်းကြဒုက္ခသည်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျအကွက်ချကျူးလွန်ခဲ့တာကြောင့်ဒုက္ခသည်6000ကျော်မြန်မာနိုင်ငံတကယ်တွေထွက်ပြေးခဲ့ရတယ်လို့ဆိုပြီးကုလသမဂ္ဂနောက်နိုင်ငံအစို Pawin, Suya Yashirin at Twisongere, American and Italian with you, Rex de la Sangale, Yakapinera, Chini Rene Patalu, Yashi Tare, Chaladri Ya, Lubiosu, La Shine, Peshamu, Junoya, Yamu Yesura, Tishan Yellow, Digni Retinaja Topia Biosu Tabare, Mimata Washidrigaro, Negaria Suswecha Digo, Nipe Tabareshe.
ကျန်းပြင်းအပြင်လက်နက်ကင်အဖွဲ့ရှစ်ဖွဲ့အကြားNCA စာချုပ်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ
လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်နိုဝင်ဘာလ22ရက်ဗိုလ်တုနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တော်ရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ရခိုင်မြောက်ပိုင်းပြည်ထနာအပေါ်အမြင်ကောင်းစဉ်နဲ့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှာ
အာသာကိစ္စကတကယ်တော့လက်ရှိတိုင်းပြည်ကိုဥဆောင်နေတဲ့ဒီအစိုးရကနေပြီးတော့ဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုပဲမြင်တယ
်။ပြောခွင့်ရခိုင်ဒုက္ခကအခုလိုဆွေးနွေးသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ရဲ့စီစဉ်မှာတော့မြန်မာရင်ကျင်းမှုဒလိထုံးစံတွေအားဆိုရင်ရင်သားနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးရမှာအခက်အခဲဖြစ်နေတဲ့မြန်မာအမျိုးသမီးတွေအတွက်ရင်သားကျန်းမာရေးဆိုင်ရာအသင်းအဖွဲ့တွေနဲ့ဖွဲ့စည်းပြီးတော့အမျိုးသမီးအချင်းချင်းအသိပညာပေးပြောဆိုဆွေးနွေးခြင်းဟာရင်သားဆိုင်ရာယောဂတွေကိုကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းကိုပန်းလိုက်စီလုံးစေယုံကြီးကဒေါက်တာဇော်ဝင်းစံနေနဲ့ရွှေရောင်နှင်းစီကင်ဆာဖောင်ဒေးရှင်းကဒုနာပြုဆရာမကြီးဒေါ်မီမီရီတို့ဆွေးနွေးထားတာကိုနားဆင်ကြအောင်ပါရှင်
traditional medicine နီးလန်းနဲ့လုံးဖူးကျိတ်တွေကိုပျောက်ကဲအောင်ကုသနိုင်တယ်လို့ဆိုတာကြောင့်တောင်ရောက်ကုသမှုခံယူနေကြတဲ့ရင်နာကင်ဆာယောဂဝေနာရှင်တွေဟာယောဂပျောက်ကင်းမှုမရှိဘဲဆေးရုံစင်ကန်တွေကိုရောက်ရှိလာတဲ့အခါမှာကင်ဆာအဆင့်မြင့်နေတာကြောင့်အသက်ဆုံးရှုံးရတာတွေကိုကြုံတွေ့နေကြရပါတယ်ရင်နာကင်ဆာယောဂဟာစောစောစီးဖော်ထုတ်သိရှိပြီးဆေးရုံစင်ကန်တွေမှာအချိန်မီကုသမှုပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်တာကြောင့်ယောဂရှိပြီလို့တန်တရားရှိတဲ့အခါဆရာဝန်နဲ့အများဆုံးပြတ်တာတိုင်ပင်နေတယ်လို့ခွဲစိတ်ထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးညင်ညီနိုင်ကပြောပါတယ
်ဆေးလိမ့်လာနဲ့ပျောက်တယ်လို့ပါဖြစ်တာနဲ့ပျောက်အမြင့်ထုတ်တယ်လို့ဘာလို့နဲ့ဝဲလေဝေးနေကြတဲ့အခါမှာတကယ်နောက်ဆုံးကုပေးနိုင်တဲ့စီရောက်လာလို့ရှိရင်သူကအဆင်အမြင့်နေတဲ့အားတွေဖြစ်သွားတယ်အဲ့တော့ကိုကပိုခက်ခဲတာပေါ့နော်မလို့ဘဲနဲ့ကုန်ကြတာတွေဟလာမလို့ဘဲနဲ့အသက်ဆုံးရှုံးတာတွေအဲ့ဒါတွေအများကြီးဖြစ်လာတဲ့အတွက်အဲ့လိုမျိုးတွေမယုံကြဘဲနဲ့ဒါဟလာကျွန်တော်အနောက်တိုင်းဆေးပညာကိုဟွာဖြစ်လို့ပြောတာမဟုတ်ပါဘူးဒါကကျွန်တော်တို့တက်သေးပြထားတဲ့ဟာ research တွေအရာတက်သေးပြထားတဲ့ဟာကိုဆိုလိုတာပါ
တိကျခိုင်မာတဲ့တက်သေးတာကတွေမပြနိုင်ပဲကင်ဆာအလုံးစိတ်တွေကိုကုသပေးနိုင်တယ်လို့ကြေညာနေတဲ့သူတွေဟာ social media တွေပေါ်ကိုပါရောက်ရှိလာနေပါတယ်တက်သေးတာကမရှိတဲ့ကုသမှုတွေကြောင့်ဆေးရုံစိတ်ကန်းတွေကိုအချိန်လုံးမှရောက်ရှိလာလေးရှိတယ်လို့ဒေါက်တာဦးညီနိုင်ကပြောပါတယ
်ဒီမှာနိုင်ငံမှာကျွန်တော်တွေ့ဘူးတော့ပေါ့လေအကုန်လုံးတော့မဆုံးလို့ပါဘူးနည်းနည်းလေးနောက်ကျမှလာကြတဲ့ဟာတွေရှိနေတယ်ပါကြောင့်လဲဆိုတော့ဒါကျွန်တော်တို့ဒီမှာနည်းနည်းလေး health education မှာအားနေတဲ့အခါမှာဟိုရှေးရိုးသွေးယူဆတယ်ဟလာဒီလိုပဲပုံဝန်ကျင်ပြောကြတဲ့ဟာတွေဟလာအခုဆိုလို့ချင်းအလုံးအဖုကြီးပျောက်တယ်ပါတယ်ဆိုတော့ဟလာကျွန်တော် traditional medicine ခေါ်တဲ့ဟာတွေကလည်းတော်တော်လေးရှိနေတယ်အခုနောက်ပိုင်းဆိုရင်ဒါ Facebook အကူအညီနဲ့တော်တော်တောင်တွေ့နေရသေးတယ်ပြန်ပြီးတော့ဟိုကျွန်တော်သိထားသလောက်ပြောရရင်ဒီ traditional medicine မှာကင်ဆာကိုကုနိုင်တယ်ဆိုတဲ့ဟာကျွန်တော်တို့သက်သေပြထားတဲ့နေရာမရှိသေးပါဘူး
။ရင်သားမှာအလုံးကျိတ်တွေ့တိုင်းကင်ဆာယောဂါလို့အတိအကျမပြောနိုင်တာကြောင့်ဆက်သက်စစ်ဆေးမှုတွေကိုစနစ်တကျပြုလုပ်ပေးဖို့လိုအပ်ပါတယ်။ကင်ဆာကျိတ်ဖြစ်ခဲ့မယ်ဆိုရင်ကုသမှုတွေကိုအများဆုံးခံယူပေးရမှာဖြစ်ပါတယ်
။ယူယူအလုံးကျိတ်ဖြစ်နိုင်တယ်လို့ကင်ဆာလည်းဖြစ်နိုင်တယ်။ဒါပေမဲ့အလုံးကျိတ်ဖြစ်ပြီးဆိုတာနဲ့တော့အရေးအကြီးဆုံးကဟလာကင်ဆာဟုတ်မဟုတ်ဆိုတဲ့ဟာကိုစစ်ဆေးဖို့လိုတာပေါ့နော်။အဲ့ဆက်သေးတဲ့ဆိုတဲ့နေရာမှာဆရာဝန်ကစမ်းသပ်စစ်ဆေးရုံတွေမကဘဲနဲ့ဒီဓာတ်မှန်ရိုက်တဲ့ကိစ္စတွေနော်အသားစားစစ်ဆေးတာတွေအဲ့ဒါတွေပါလုပ်ပြီးတော့မှကျွန်တော်တို့ကင်ဆာဟုတ်မဟုတ်ကိုပြောလို့ရပါတယ်ရိုးရိုးအကျိတ်ဆိုရင်ရောကျွန်တော်တို့ထားမှလာဒါတော့လူနာအဓိကပေါ့လေကျွန်တော်တို့ကတော့ဟုတ်ပြီရိုးရိုးအကျိတ်ဆိုရင်ဒါအသိပူစရာမလိုဘူးလို့ပြောလိုက်မယ်
ဟုတ်ပြီကင်းစာဆိုရင်တော့ဒါအရေးကြီးတာပေါ့နော်မဖြစ်မနေကူအောင်ပါပေါ့ရေနာကင်းစာရောဂါကိုစောစောစီးစီးဖော်ထုတ်သိရှိစေနိုင်မှုအတွက်အသက်40ကျော်လာတဲ့အမျိုးသမီးတိုင်းဟာရေနာကင်းစာဆန့်သက်စစ်ဆေးမှုတွေကိုနှစ်စဉ်ပြုလုပ်ပေးဖို့လွယ်ပါတယ်အခမဲ့ရေနာဆန့်သက်စစ်ဆေးမှုတွေကိုနိုင်ငံတော်အစီအစဉ်နဲ့လုံဆောင်ပေးနိုင်မယ်ဆိုရင်ရေနာကင်းစာရောဂါကိုစောစောစီးစီးဖော်ထုတ်သိရှ
အာရှမှာတော့မလုံနိုင်သေးတာများပါတယ် American US နဲ့နိုင်ငံကြီးတွေပေါ့လေတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့သူတို့ National Program နဲ့ကိုအသက်40အထက်အမျိုးသမီးတွေအကုန်လုံးသူတို့ကခေါ်ပြီးတော့ဟိုခေါ်လဲဆိုတော့ဖြစ်မနေလာမယ်ဆိုတော့မဟုတ်ဘူးသူတို့က invitation ကိုလုပ်လိုက်တယ်နောက်ပြီးတော့ဆေးရုံကိုဆေးကန်းကိုခေါ်ပြီးတော့ mammogram ကို free ရိုက်ပေးတာအဲ့ဒီဟာမှာတော့နိုင်ငံရဲ့တက်နိုင်တဲ့ပုံမှာမူတည်ပြီးတော့တချို့ကလည်းနှစ်နှစ်တစ်ခါလုပ်ပေးတယ်တချို့ကလည်းသုံးနှစ်တစ်ခါလုပ်ပေးတယ်ဒါကအကုန်လုံးတော့တနိုင်ငံလုံးကလူအမျိုးသမီးတွေအသက်40အထက်အမျိုးသမီးတွေကိုအကုန်လုပ်ပေးတာအဲ့ဒီတော့သူတို့စီမှာတော့ဒါ early detection ခေါ်တဲ့စောစီးသိနိုင်တဲ့ကင်ဆာကိုဖြန့်ပြုတ်စောစီးသိနိုင်တာရဲ့အားတော့မြင့်တာပေါ့ကျွန်တော်တို့စီမှာတော့အလိုမျိုးမလုံနိုင်သေးတဲ့အတွက်ကျွန်တော်တို့ကတော့ health education ပဲပေးရတာပေါ့
တောင်နေကြံ့ကြမှုတွေရှိတဲ့အခါယနာကိစ္စယောဂအဆင့်မြင့်ပြီးအသက်ဆုံးရှုံးမှုတွေရှိနေတာကြောင့်ဤစနစ်မှန်မှန်နဲ့စောစောစစ်စစ်ဖော်ထုတ်ကုသမှုခံယူသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တက်သွား
ဒေါက်တာတန်စောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းလီလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်များခင်ဗျာရခိုင်မြောက်ပိုင်းရိုဂျာဒုက္ခသည်တွေအကြီးကဲဆက်နေပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်ထောင်ငံအနေနဲ့ဂျောင်းဝင်နှိမ့်နိုင်ပေးတဲ့နေရာမှာပြဿနာဖြေရှင်းရေးအတွက်အစ်စ်30ပါတဲ့ဖြေရှင်းနည်းတစ်ချက်ကိုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့ပြည်ထောင်ငံကြီးဝန်ကြီးကပြောပါတယ်။ပြည်ထောင်နိုင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခကိုဂျောင်းဝင်နှိမ့်နိုင်ပေးတာဟာအရင်သူတို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးပြီးသွားတဲ့သဘောလား။ရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲ။လာမယ့်စနေညပိုင်းတဲလီလိုက်စီစဉ်မှာဆွေးနွေးတော်ဖို့ရှိပါတယ်။ပေါင်းဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email address ကbamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မှန်းကြားမဲ့သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။သရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိန့်မှန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါ့အပြင်လည်းစီစဉ်တွေကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီရခိုင်မြောက်ပိုင်းပြဿနာအပေါ်အမြင့်ဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကိုဖြေရှင်းရမယ့်တာဝန်ဟာမြမအစိုးရရဲ့တာဝန်ဖြစ်တဲ့ရခိုင်ပြည်သူလူထုရဲ့သဘောထားစံတာကိုရယူဖြေရှင်းသင့်တယ်လို့ရခိုင်တပ်မတော်ကပြောကြားလိုက်ပါတယ်။ပြောခွင့်ရခိုင်တုခါနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
့်။ပထမဆုံးမိကျင်တာကတော့လူတော်တော်များများကစီးကျင်နေကြပါတယ်။ AA ဟာရခိုင်တပ်မတော်ဖြစ်တယ်။အခု ARS ရဲ့အကြမ်းဖက်သမားတွေနဲ့ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေကမြန်မာပြည်ကကြံတိုင်းရင်းသားတွေကဒီကိစ္စမှာအကြမ်းဖက်သမားတွေကိုတွန်းလှန်ရမယ်ဆိုပြီးတော့တော်တော်လေးစည်းစည်းလုံးလုံးညွန်းနေဝိုင်းပြီးတော့ပြောနေကြတာပေါ့လေ။အဲ့ဒီခေတ်မှာ AA ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့အမှုအမြတ်တန်တွေလည်းကြားရပါတယ်။ဆိုတော့ AA ရဲ့ဒီကိစ္စပေါ်သဘောထားကိုပြောဆုံးပြောပြပါ။
အာသာကိစ္စကတကယ်တော့လက်ရှိတိုင်းပြည်ကိုဥဆောင်နေတဲ့ဒီအစိုးရကနေပြီးတော့ဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုပဲမြင်တယ်။ပြဿနာဖြစ်နေတဲ့ဗုဒ္ဓတော်မောင်တို့ဒေသကလည်းပဲဒီအစိုးရရဲ့ထင်ဆုံးမှုအောက်မှာအပြည့်အဝရှိတဲ့နေရာဖြစ်တယ်။ခေတ်သက်သက်လည်းပဲအဲ့ဒီပြဿနာတွေအားလုံးကိုဗမာအစိုးရအဆက်ဆက်ကပဲကံကြေနေကြတယ်။အခုဖြစ်နေတဲ့ပြဿနာတွေအားလုံးဟာလည်းပဲသူတို့ရဲ့လုံရည်တွေကနောက်ဆက်တွဲဖြစ်ပေါ်လာတဲ့ရလဒ်တွေဖြစ်တယ်။ဒါတော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဖြည်းဖြည်းထူးထူးမှတ်ချက်တော့တိုက်မသေးလို့ဘူးအစိုးရရဲ့တာဝန်တွေဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုမျိုးပဲကျွန်တော်တို့ဟိုပြောလိုပါတယ်
ဟုတ်ကဲ့ခေဆက်ဆက်မှာဖြစ်လာတဲ့ပြဿနာကြောင့်အခုလိုဖြစ်လာရတယ်ဆိုတော့ဘယ်သူမှညင်းညမှာမဟုတ်ပါဘူးညင်းစရာစောထားတတ်စရာလည်းမရှိပါဘူးဒါမဲ့လို့အခုလောလောဆယ်ဖြစ်လာတဲ့ပြဿနာကတော်တော်လေးဒေသခံတွေလည်းနစ်နာကြတယ်နိုင်ငံတကာမှာလည်းပဲအတော်ကိုနမပြက်ရတယ်ဝေဖန်ထုတ်ချတာခံရတယ်ဆိုတော့လူတွေအမြင်မှာအစိုးရနဲ့မကဘူးလားပြည်သူတွေပါအကုန်လုံးဝိုင်းဝန်းလှုပ်ဆောင်ရမယ့်ကိစ္စလို့မြင်ကြပါတယ်အေးကအဲ့လိုမြင်ဆောက်လားအေးမှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်လှုပ်ဆောင်ဖို့တောင်းရှိတယ်လို့မခံဘူးလားခင်ဗျအ
ဲ့ဒါကြောင့်အတိုင်းတွေကလည်းကျွန်တော်တို့ကဒီဆိုရကိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ရခိုင်လူထုတွေရဲ့သဘောထားကိုယူပြီးတော့မှလှုပ်ဆောင်ဖို့အတွက်တော့ကျွန်တော်တို့ကဒါတစ်ချောင်းလုံးကျွန်တော်တို့ပြောလာတာရှိတယ်အခုကဒီအစိုးရအဆက်ဆက်ကကျွန်တော်တို့ရခိုင်တွေရဲ့သဘောထားဆန္ဒကိုလေးလီရှုပြီးတော့မှသူတို့ရဲ့အကျိုးစီးပွားပုံမှာပဲအခြေခံပြီးတော့ဆုံးဖြတ်လာတာဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီပြဿနာဟာအခုလိုမျိုးဒီဟိုဒီအဆင့်ထိရောက်လာတာဖြစ်တယ်အိုအဲ့ဒါကြောင့်မို့လို့သူတို့ဒီလောက်တဲ့ကိစ္စတွေအလုံးကိုတော့ဟိုဗမာစိုးရွားကပဲသူကန်ပြပြီးတော့ဒါလောက်ရမယ်လို့မြင်တယ်ကျွန်တော်တို့ကတကယ်ပြောမယ်ဆိုရခိုင်တွေရဲ့အခြေအနေကဈာတိမှာနေပြီးတော့မြေစာပုံပြေတဲ့သဘောမျိုးဖြစ်နေတယ်ဘယ်လိုပြောမလဲဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဒေနီယာကမှရခိုင်တိုင်းရင်းသားတွေကိုတော့ဗမာစိုးရွားအထက်ထက်ကဟိုနေရာပေးပြီးတော့လုံလာတာဘာမှမရှိဘူးဆိုတော့အဲ့ဒါကြောင့်မလို့လည်းပဲဒီအခုဖြစ်နေတဲ့ပြဿနာကဒီဖန်တီရောက်လာတယ်လို့ကျွန်တော်တို့ကအဲ့လိုမျိုးပဲမြင်တယ်။ဆိုတော့အခုကိစ္စမှာကျွန်တော်တို့ကဒီရခိုင်တိုင်းရင်းသားတွေဖြစ်နေတယ်။အဲ့ဒါကြောင့်မလို့ရခိုင်တိုင်းရင်းသားတွေကတာဝန်မရှိဘူးလားဆိုလို့ရှိရင်တော့ရှိတယ်။ဒါပေမဲ့လို့အဲ့ဒီကိစ္စတွေအားလုံးကိုနော်နိုင်ငံတော်ကိုဥဆောင်နေတဲ့အဲ့ဒီအစိုးရမှာပဲသူတို့လောက်ပိုင်ခွင့်ရှိတယ်။ဒါပေမဲ့သူတို့ဒီကိစ္စကိုမရှင်းနိုင်ဘူး။ခင်ဗျားတို့ရခိုင်တွေပဲရှင်းရပါသလိုရှိရင်တော့အဲ့ဒီရှင်းကြရင်တော့ရခိုင်တွေကကျွန်တော်တို့နေ့ကျွန်တော်တို့ဟာနဲ့တော့ကျွန်တော်တို့ရှေ့အောင်ကိုကျွန်တော်တို့ရှင်းကိုရှင်းရမယ့်ကိစ္စဖြစ်တယ်
။တချိန်တည်းမှာပဲတချို့ကသုံးသပ်ကြတယ်ကောလာဟာလာတွေရှိကြတယ်။အခုလောလောဆယ်မှာဟုတ်မဟုတ်တောင်မှတချိန်တုန်းကအေးအေးဟာအဲ့ဒီ ARS တွေလူလာတဲ့လူတွေနဲ့ ARS တွေမဟုတ်တော့လည်းပဲသူ့မတိုင်ခင်အဲ့ဒီဘက်ကဖွဲ့စည်းနေတဲ့အပိတ်ကြီးလှုပ်ထားတာနားလည်မှုလှုပ်ထားတာတွေရှိတယ်လို့သုံးသပ်ကြပါတယ်။ဝေဖန်ကြတာရှိတယ်။အဲ့ဒါကောအေးအေးကညင်းမလားခင်ဗျာ
။ဒီဟာကတော့ကျွန်တော်တို့ကဒါအိုဆင်းဆင်းလေးလေးပြောရမယ်ဆိုလို့ရှိရင်တော့နော်ကျွန်တော်တို့ AA ရဲ့ဒါနိုင်ငံရေးညီမချက်တွေကိုဗမာတပ်မတော်နဲ့ဒီဗမာအစိုးရကနေပြီးတော့မှဒါပြင်းပြင်းအောင်လုပ်ဖို့ကြိုးစားတဲ့ဒါနိုင်ငံရေးညှိလုံဖို့လေအဲ့လိုဒီရေးပတ်တဲ့နိုင်ငံရေးဟိုကစားကွက်လုပ်ပေးကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်တယ်အခုဒီတကယ်ဆင်းဆင်းလေးလေးပြောမယ်ဆိုလို့ရှိရင်တော့နော်အာသာတွေအခုတိုင်ထားတဲ့လက်နက်တွေဟာအိုဗမာစစ်တပ်ကနေပြီးတော့မိတမျိုးမျိုးနဲ့သူတို့ရာသွားတဲ့လက်နက်တွေဖြစ်တယ်။ဟိုအဲ့ဒီဥစ္စာကိုနော်နိုင်ငံတကာကလည်းသိတယ်လို့ဒီဗမာတနိုင်ငံလုံးကလည်းသိတယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကိုအာဆာနဲ့တကံလေးထားပြီးတော့အဲ့လိုမျိုးဒီဟိုမဟုတ်မဟာဆက်စစ်ချက်တွေကတော့ဒါတော်တော်လေးနိုင်ငံရေးရတာဟိုနှိပ်ပတ်တာပဲလို့ကျွန်တော်တို့အဲ့လိုမျိုးပြောရှင်တယ
်။နောက်တစ်ခုက level AA ဟာ UWS ဘာအဖွဲ့လို့နဲ့ပေါင်းတယ်ဆိုတော့သူတို့တွေကမူရင်းစင်းနဲ့ပတ်သက်နေတဲ့ထွန်းကြီးသူတော်ပဲအေးအေးရဲ့ရံမငွေရရှိရတဲ့လေမူရင်းစေဝါလုပ်ငန်းတွေကိုဖွင့်ပေးထားတယ်သူတို့နဲ့ပေါင်းပြီးလုပ်တယ်အဲ့လိုလဲဝေဖန်ကြပါတယ်အဲ့ဒီစားကြောင့်မူရင်းစေဝါပြန့်နှံ့လာတဲ့ရခိုင်ပြည်ထဲမှာမူရင်းစေဝါလမ်းကြောင်းရခိုင်ပြည်ဘက်ကိုရောက်လာတယ်လည်းပဲဒီဟာတွေနဲ့ဆက်ဆက်နေလို့ပြောကြပါတယ်အဲ့ဒါကိုဗာပြန်ပြောချင်တယ်ခင်ဗျာ
ဟိုမူရင်းစေဝါပြဿနာကကျွန်တော်တို့တကယ်ရှင်းရှင်းပြောရမယ်ဆိုလို့ရှိရင်တော့အခုနောက်ပိုင်းဒီခန့်စီရမယ့်မူရစ်စွာတွေအားလုံးဟာတချို့ဟာတွေကပိုင်ဆိုင်မေးတွေဖြစ်နေတယ်။နော်တချို့ဟာတွေကြာလို့ရှိရင်လည်းဗမာဒီစစ်တပ်ကဒီအရာရှိတွေမူရစ်စွာနဲ့နေပြီးတော့ဖမ်းမိတာတွေရှိတယ်ပူပြီးတော့မောင်းတော့မှာ။အခုလည်းပဲဟိုဒီတချို့ NLD နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအဲ့ဒီမှာမူရစ်စွာနဲ့ဆက်ဆက်ပြီးတော့ဒီဖမ်းမိတာတွေရှိတယ်။ဆိုတော့ဖမ်းမိတဲ့လူတွေအကုန်လုံးကိုကြည့်လိုက်လို့ရှိရင်နော်ဒီဗမာတပ်မတော်နဲ့အကုန်လုံးမကင်းရမကင်းကြောင်းလူတွေရှိတယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဟိုဓမ္မတတ်မတော်အနေနဲ့ဒီမူရင်းစေဝါကိုသူတို့မတင်းချုပ်ချင်လို့မတင်းချုပ်ကြလားမဟုတ်ဘဲနဲ့ဟိုသူတို့ပဲအဲ့ဒီကနေအကျိုးများရနေလို့ဒီကိစ္စတွေကိုနေပြီးတော့လေးလူရှုပြီးတော့ဖွင့်ပေးထားကြလားအဲ့ဒီဥစ္စာတွေကတော့တော်တော်လေးဒါမေးခွန်းထုတ်စရာတွေဖြစ်တယ
်နောက်တစ်ခုကစီရေးအေးအေးရခိုင်တတ်မတော်ဟာမကြခင်ရပိုင်းတင်းကရခိုင်ပြည်ဘက်မှာထူးဆင်းစင်တဲ့ရခိုင်ပြည်ဘက်ကိုထိုးပေါက်လာတဲ့အဲ့မှာအစိုးရစစ်တပ်နဲ့ဒီပခါရဖြစ်တဲ့တိုက်ပွဲတွေဖြစ်တဲ့ကြားပါတယ်ဆိုတော့ဒီရခိုင်ပြည်ဘက်ကိုထိုးလာတဲ့ရည်ရွယ်ချက်ဟာအဲ့ဒီဘက်မှာရခိုင်ဘက်မှာပဲချီကုပ်ယူရမယ်ဆိုတဲ့သဘောများလားခင်ဗျာ
ဟုတ်ဒါကတော့ရှင်းပါတယ်ရခိုင်တမတော အနေနဲ့ရခိုင်ပြည်မှာပြန်ပြီးတော့အခြေစားတာကတော့ဒါဘာမှဆန်းတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကဟိုကိုယ့်ရေကိုယ့်ရေကိုယ့်ရင်ကိုပြန်ပြီးတော့ကိုယ့်ရင်မှာကိုယ်နေတဲ့လူကတော့ဒါကျွန်တော်တို့တဘာဝပဲကိုယ့်ရင်မှာတော့ကိုအိမ်ပြန်ပြီးတော့လာနေမှာပဲဟိုထူးဆန်းတာကတော့နော်ဒီဗမာတမတော်အနေနဲ့ကဟိုရခိုင်ပြည်မှာဘယ်ရခိုင်ကမှဗမာတမတော်ရှိနေတဲ့ဥစ္စာကိုမလိုလားဘူး
ဒါပေမဲ့လည်းသူတို့ရှိနေတယ်အဲ့ဒါကပဲထူးဆန်းနေတယ်လို့ကျွန်တော်တို့အဲ့လိုမျိုးပဲမြင်တယ်ရခိုင်တမတို့ရခိုင်ပြည်မှာရှိတာကတော့ဘာမှအထူးဆန်းမဟုတ်ပါဘူးဆိုတော့အခုရခိုင်ဘက်ကိုထိုးလာတယ်ဆိုတော့သဘောကအဲ့ဒီဘက်မှာပဲအမြဲတမ်းတဆွဲဖို့လာတယ်ဆိုတော့ယူရကြပေါ့အဲ့လိုပြောလို့ရလား
ဟုတ်ပါတယ်ဒါတော့ဟိုသိကြပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ကကျွန်တော်တို့ရခိုင်
no million at Dinama. The Kangma, Yin Sipida, Lenakai, Uruzuan, and Ninja, the Botukai, Epinan Levet, long at I bet today's Lujavare. So Akisan and Padelu of Bajojimala, Chakumyavi Banyas, Bajo, Piadle, Nangayatin, Quello Yadala, Nemi Zuzala, Sadifin.
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါအခုလုံးလုံးချိန်မှာတော့ကျွန်တော်တို့တိုက်ပြီးတော့ဒီဘယ်လိုပြောမလဲခရီးတူတူတော့ကျွန်တော်တို့ပြောပြမှာရှိပါဘူးဟိုနောက်ပိုင်းကျမှာပဲကျွန်တော်တို့ဘက်ကထုတ်ပြန်ချက်တွေထုတ်ကြရတယ်ကျွန်တော်တို့ဆက်လာပါလိမ့်မယ်အဲ့ဒီခါကျမှာပဲကျွန်တော်တို့ဒါဟိုပြည်သူကိုရှင်းရှင်းလင်းလင်းကျွန်တော်တို့ဘက်ကဟိုဆင်ကြသွားဖို့ရှိပါတယ်အခုနှစ်ဖက် င်တို့နဲ့ဆက်ဆက်တဲ့နေနေတွေမှာတော့သူတို့မရှိတော့ပါဘူးမရှိတော့တဲ့အတွက်ကြောင့်မလို့ဗာပြဿနာမှလည်းလုံးလုံးတင်မှာတော့မရှိဘူ
းအဲနောက်ဆုံးမိကျင်တဲ့အပိုင်းတစ်ခုကတော့ငင်းငန်းရေးပိုင်းဖြစ်ပါတယ်အခု27ရာစုရဲ့ပင်လုံဤလာကန်လုပ်နေကြတဲ့အထက်မှာတတိယအစည်းအဝေးလာတော့မယ်ဆိုတော့အဲ့ဒီမှာအေးအေးအနေနဲ့တော့လောက်အေးအပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းအင်အားစုတွေအလုံးနဲ့တော့လောက်ပါဝင်နိုင်မဲ့အလားအလာဘယ်လောက်ရှိပါလဲခင်ဗျာ
ဒါကတော့ဒီအစိုးရနဲ့တမတော်ပေါ်မှာအများကြီးမူတည်တယ်လို့ကျွန်တော်တို့မြင်နေကြဗာတိလေးလေးဆိုလို့ရှိရင်ကျွန်တော်တို့ကဒီအခုဖြစ်နေတဲ့နှစ်ပေါင်း80ဖြစ်နေတဲ့ပြည်ရင်းစစ်ပွဲကကျွန်တော်တို့ဒီအမျိုးသားရေးတန်းတူမှုမရှိလို့ဖြစ်နေတဲ့ပြဿနာဟိုနိုင်ငံရေးအာဏာတွေအလုံးကိုလူမျိုးတစ်မျိုးတွေကစိန်ခုံပြီးတော့မှဟိုတိုင်းပြည်တစ်ခုလုံးကဟိုအခွင့်အရေးတွေကိုအကုန်လုံးလူမျိုးတစ်မျိုးတွေကနေပြီးတော့မောင်းပိုင်ပြီးကြတဲ့အခါအဲ့ဒါကြောင့်မလို့ဒီဟိုဥစ္စာကပြဿနာကဖြစ်နေတာဆိုတော့အဲ့ဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းအရကျွန်တော်တို့ဖြေလျအောင်ဖြေရှင်းနိုင်မှတာလေအခုဖြစ်နေတဲ့ဒီစနေကြီးကဒါမြင်သွားမယ်အဲ့ဒါကြောင့်မလို့နိုင်ငံရေးရပ်တွဲဆောင်ဆင်းရဲဟာတော်တော်အရေးကြီးတယ်။ဘလောက်ပဲအခြေခံရသေးရေကိုစာရွက်ပေါ်မှာလက်မထိုးတာထိုးတာဟိုနိုင်ငံရေးရပ်ဖြည့်ဆင်းလို့ဒီနိုင်ငံရေးပြဿနာတွေကိုမပြေလည်ဘူးအမျိုးသားတန်းတူရေးမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့ဒီဟာကပြန်ပြီးတော့ဒီဟိုမြင်းကြီးကပြန်ပြတ်သွားမှာပဲ
။တော်လှန်ရေးအင်အားစုတိုင်းကဒါနိုင်ငံရေးအဖြစ်ဖြစ်ရှင်းရမယ်လို့မြင်ရပါတယ်။တကယ်တမ်းလည်းပဲနိုင်ငံစီးရေးဆိုတာလက်နဲ့ကင်နေဆိုတာနိုင်ငံရေးအဖြစ်မပြေလည်လို့ဖြစ်လာရတဲ့နောက်ဆက်တွဲခဲ့ပါဒါပေမဲ့ဘူးလောလောဆယ်အခင်းအကျင်းကိုကြည့်ပြီးတော့အဲ့ဒီမကြာခင်မှာကျင်းပလာမယ်ဆိုတဲ့အဲ့ဒီ27ပင်လုံရဲ့တတိယကျင်းအစီအွေနဲ့ပတ်သက်ပြီးတော့အလားလားဘလောက်စီလို့မြင်ပါလဲ
အခုလုံးလုံးစီအနေအထားရှိအောင်တော့ဟိုတိုက်ပြီးတော့အလားလားမရှိသေးဘူးလို့ပဲကျွန်တော်တို့သုံးသပ်လို့ရတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကနေပြီးတော့အခုဒီမြန်မာရေးprocess ကိုတွားနေတယ်ဒါပေမဲ့လို့တစ်ဖက်မှာလည်းပဲဒီဗမာတမ်းတော်ကနေပြီးတော့တိုင်းရင်းသားဒေသတွေမှာထိုးစစ်ကြီးတွေကိုနေရာတိုင်းမှာလုပ်နေတယ်အခုကျွန်တော်တို့ရခိုင်ဒေသမှာလည်းလုပ်နေတယ်ဟိုပလောင်ဘက်မှာလည်းလုပ်နေတယ်ကချင်ဘက်မှာလည်းလုပ်နေတယ်ပိုကမ်းဘက်မှာလည်းလုပ်နေတယ်အဲ့လိုမျိုးသူတို့ထိုးစစ်ကြီးတွေလုပ်နေတယ်အဲ့ဒါကြောင့်မို့လို့ဟိုသူတို့ရဲ့အခုမူဝါဒကိုကြည့်ရတာကမိတစ်ဖက်ကြီးတစ်ဖက်လိုပဲပြောရမလားမဟုတ်ရင်စီးရရဟိုအနိုင်ကျပြီးတော့ဖျက်ပေးမယ်လို့ပဲဟိုတုံ့ပြန်ရမလားအဲ့လိုမျိုးတွေဖြစ်နေတယ်ဟုတ်အဲ့ဒါကြောင့်မို့လို့ဒီမိန်းမကြီးနည်းနည်းဝေးနေအောင်မလားလို့အဲ့လိုပဲသုံးသပ်လို့ရတယ်က
ဦးတော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ဒေါက်တာရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တည်ချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
ဘာ ားကျွန်တော်ရနိုင်မှာ VO ရဲ့တပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဝဲသတင်းဟာ2018ကမ္ဘာဖလားခြေစစ်ပွဲမောင်းတဲ့အတွက်နီးပြ Chris Coleman ယာရုကနေနှုတ်ထွက်လိုက်ပါတယ်။အမေရိကန်ကနာမည်ကြီးတင်နစ်ချန်ပီယံ Serena Williams တယောက်နိုဝင်ဘာ16ရက်နေ့ကလက်ထပ်လိုက်ပြီးဖြစ်ပါတယ်။ရုရှားနိုင်ငံကတားမြစ်စစ်သုံးဆွဲမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့တချို့ကိစ္စတွေမဖြေရှင်းနိုင်သေးတာကြောင့်လာမယ့်ဆောင်းဒီအိုလံပစ်ပြိုင်ပွဲဝင်ခွင့်ရဖို့ကိစ္စဟာလည်းမရေမရာဖြစ်လာနေပါတယ်။ဒီလိုတပတ်တွင်းအားသာသတင်းတွေကိုထည့်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ဝဲဖော်လုံးတဲ့နီဗျာခရစ်ကိုမန်ကတော့နီဗျာဖြစ်ကနေနှုတ်ထွက်လိုက်ပါပြီရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားဘောလုံးပွဲကိုအခြေစပွဲမအောင်ခဲ့တာကြောင့်ကိုမန်ဟာယာရုကနေနှုတ်ထွက်လိုက်တာဖြစ်ပါတယ်သူနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့ဝဲဘောလုံးဖွဲ့ချုပ်ကပြောတာကတော့ကိုမန်ဝဲတဲ့နီဗျာဖြစ်နေဆက်ပြီးတာဝန်မယူဘဲယာရုကနှုတ်ထွက်သွားတဲ့အပေါ်မှာအလွန်ပဲစိတ်မကောင်းဖြစ်မိကြောင်းဝဲဘောလုံးဖွဲ့ချုပ်နဲ့အသင်းအနေနဲ့ပြီးခဲ့တဲ့6နှစ်အတွင်းသူလှုပ်ပေးခဲ့တဲ့အပေါ်မှာအတိုင်းမသိကျေးဇူးတင်လဲဆိုပြီးတော့ဝဲဘောလုံးဖွဲ့ချုပ်ကပြောထားပါတယ်Chris Coleman ဟာ2012မှာ Wales အသင်းအနီးပြဖြစ်လာခဲ့ပြီးတော့ Wales အသင်းကို Euro 2016ဥရောပဖလားခြေစစ်ပွဲအောင်ရုံနဲ့မဟုတ်ပဲ semi final အထိတက်အောင်လုပ်ပေးနိုင်ခဲ့တာဖြစ်ပါတယ်။ England က Fulham နဲ့ Coventry အသင်းတွေကိုနီးပြလုပ်ပေးခဲ့တဲ့ Coleman ဟာစံတော်အသင်းကိုနီးပြအဖြစ်နဲ့တာဝန်ယူသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီလိုပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့အာဆနယ်ကတော့တန်နမို2ဂိုးဂိုးမရှိ၊မန်စီးတီးကလက်စတာကို2ဂိုးဂိုးမရှိ၊လီဗာပူးကဆောက်သမ်တန်ကို3ဂိုးဂိုးမရှိ၊မန်ယူကနျူကာဆယ်ကို4ဂိုးလိုနဲ့နိုင်ခဲ့ပါတယ်။အာဆနယ်ကိုအငင်းပွားစရာဂိုးနဲ့ရှုံးလိုက်ရတဲ့အပေါ်မှာတော့တော့တန်နမ်နီးပြပိုချက်တီနိုကစိတ်ပြတ်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ It's very disappointed because of the result because
ဒီပွဲရလာတဲ့ဘေးလေးရတဲ့ဂိုးတွေကြောင့်ကျွန်တော်ရန်စိတ်ပြတ်မိပါတယ်။ခင်ဗျားတို့လည်းပွဲကိုကြည့်ရမှာပါ။TV ကနေကြည့်ရဆိုရင်ခင်ဗျားတို့အနေနဲ့ကြောတဲ့တောင်ပို့ပြီးတော့ရှင်းလင်းလင်းမြင်နိုင်ပါလေ
West Brom အသင်းကနီးပြတိုနီပျိုလစ်ကိုယာရုကနေထုတ်ပယ်လိုက်ပါတယ်အခုတပတ် Premier League ပွဲစဉ်မှာ West Brom အသင်းဟာ Chelsea ကိုအင်္ဂွင်မှာ၄ဂိုးဂိုးမရှိနဲ့ရှုံးပြီး Premier League မှာပွဲစဉ်၁၂ပွဲကစားပြီးချိန်မှာ West Brom ဟာ၁၀မှတ်နဲ့အဆင့်ဆက်ခွန်မှာရောက်နေတာကြောင့်အခုလိုနီးပြပျိုလစ်ကိုထုတ်ပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ
တင်နစ်သတင်းလေးပဲမှာတော့ဗြိတိန်နိုင်ငံကအန်ဒီမာရေးနဲ့သူ့ရဲ့နီးပြ even landel တို့နှစ်ယောက်လမ်းခွဲလိုက်ကြပြန်ပါပြီသူတို့နှစ်ယောက်စလုံးဟာအလုပ်တူဆက်မလုပ်ပဲလမ်းခွဲဖို့နှစ်ဦးနှစ်ဖက်အပြန်အလှန်သဘောတူခဲ့ကြတာဖြစ်တယ်လို့အန်ဒီမာရေးကနိုဝင်ဘာ18ရက်နေ့ကကြေညာပါတယ်ဒါဟာသူတို့နှစ်ယောက်ဒုတိယအကြိမ်လမ်းခွဲလိုက်ကြတာလည်းဖြစ်ပါတယ်သူတို့နှစ်ယောက်ဟာ2011ကနေ14အထိပထမတစ်ကြိမ်လက်တွဲခဲ့ကြပြီးတော့အဲ့နောက်2016ကျော်မှာအန်ဒီမာရေးက even landel ကိုနီးပြအဖြစ်နဲ့ဒုတိယအကြိမ်ပြန်ပြီးတော့ခေါ်ခဲ့တာဖြစ်ပါတယ်အဲ့ခါလာအတွင်းမှာမော်ရီဟာဝင်ဘောလ်တန်ကိုဒုတိယအကြိမ်ရခဲ့သလို Rio Olympic ပြိုင်ပွဲ ATP Final မှာလည်းဘိုးဆွဲခဲ့တာကြောင့်ကမ္ဘာစစ်တစ်အဖြစ်နဲ့ရပ်တည်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုနှစ်မှာတော့သူဟာဒဏ်ရာတွေနဲ့ရုန်းကန်နေရတဲ့အတွက် American Open မှာလည်းဝင်မပြိုင်နိုင်ခဲ့ပဲအဆင့်16အထိကျဆင်းခဲ့ပါတယ်။ Andy Murray ကတော့ဒီပြီးခဲ့တဲ့နှစ်အတွင်း Evan Lendl ကူညီတင်ကြားပေးခဲ့တာတွေအတွက်ကျေးဇူးတင်ကြောင်းအောင်မြင်မှုတွေရခဲ့ပြီးတော့အများကြီးလေးလာတင်ယူနိုင်ခဲ့ကြောင်းနဲ့အခုတော့သူအနေနဲ့လာမယ့် Australia Open ပြိုင်ပွဲဝင်နိုင်ဖို့အတွက်သူရှိထားတဲ့အသင်းနဲ့အတူဆက်ပြီးတော့လှုပ်သွားမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ။နောက်ထပ်တင်နစ်သတင်းတစ်ခုကတော့အမေရိကန်နိုင်ငံကတင်နစ်အကျော်မော် Serena Williams တယောက်သူ့ရဲ့ချစ်သူ Alexis Ohanian နဲ့လက်ထပ်လိုက်ပြီးဖြစ်ပါတယ်။သူ့ရဲ့မင်္ဂလာပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စု Louisiana ပြည်နယ် New Orleans မြို့မှာပြီးခဲ့တဲ့နှုန်းမှာ16ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။သူတို့နှစ်ယောက်ရဲ့မင်္ဂလာပွဲကိုတော့ Beyonce, Kim Kardashian, Eva Longoria စတဲ့နာမည်ကြီးတွေအများပြားတက်ရောက်ခဲ့တယ်လို့ဆိုပါရယ် Reddit Internet Company ပူရတီထောင်သူဖြစ်တဲ့ Alexis Ohanian နဲ့ Serena Williams တို့ဟာ2015ကတည်းကတွဲလာခဲ့ကြတာဖြစ်ပြီးတော့2016 September မှာတော့သားတစ်ယောက်မွေးဖွားခဲ့ပါတယ် Serena Williams ဟာပြီးခဲ့တဲ့ Australia Open ပြိုင်ပွဲမှာအနိုင်ရပြီးတော့ Grand Slam ဆုဖလားကို23ကြိမ်မြောက်ဘိုးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်98ခုနှစ်ဝင်ဘောလ်ဒန်ချန်ပီယံယာနာနိုဘော့နာဟာတနင်္လာနေ့ကကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ချက်နိုင်ငံသူယာနာနိုဘော့နာဟာကင်ဆာရောဂါနဲ့အသက်49နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်တယ်လို့ WTA မျိုးသမီးတင်နစ်အဖွဲ့ချုပ်ကတနင်္လာနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ
။ရုရှားနိုင်ငံကတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီဟာတားမြစ်ဆေးနဲ့ပတ်သက်ပြီးတော့ တချို့ကိစ္စတွေကိုဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့ကမ္ဘာတားမစ်ဆေးတုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီဥက္ကဋ္ဌကပြောလိုက်ပါတယ်ရုရှားနိုင်ငံဟာကမ္ဘာတားမစ်ဆေးတုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီကပြဋ္ဌာန်းထားတဲ့စီးမျက်စီကန်တွေကိုဆက်ပြီးတော့လိုင်းနာခြင်းမရှိဘူးလို့လည်းပြောပါတယ်ဒါကြောင့်ရုရှားနိုင်ငံအနေနဲ့လာမယ့် 2018 ဆောင်းရာသီအိုလံပစ်ပြိုင်ပွဲဝင်ခွင့်ကိုလည်းထိခိုက်လာနိုင်ပွဲအနေအထားရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာတားမစ်ဆေးတုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီဥက္ကဋ္ဌCraig Reedy ပြောတာကတော
့ We do not have the rights to decide who takes part in international conflict.
နိုင်ငံတကာပြိုင်ပွဲတွေမှာဘယ်သူပြန်ရမယ်ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့မှာဆုံးဖြတ်ပိုင်권မရှိပါဘူး။တကယ်လို့ဒီပြိုင်ပွဲကနိုင်ငံတကာပြိုင်ပွဲကြီးဆိုရင်ပြိုင်ပွဲစီစဉ်ကျင်းပသူတွေကဒါကိုဆုံးဖြတ်ပိုင်권ရှိပါတယ်။ရုရှားရဲ့တားမြစ်ဆေးတုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီကဒါကိုကန့်ကွက်ခြင်းမရှိသေးတဲ့အပေါ်ကျွန်တော်တို့အနေနဲ့စိတ်မကောင်းပါဘူး။ကျွန်တော်တို့အမြင်ကတော့သူတို့အနေနဲ့ဒါကိုကန့်ကွက်တင်တယ်လို့ထင်ပါတယ
်2016ရီယိုအိုလံပစ်ပြိုင်ပွဲတုန်းကတော့ရုရှားအကြမ်းအဖွဲ့တစ်ခုလုံးကိုမထုတ်ပယ်ခဲ့ပေမဲ့ရုရှားနိုင်ငံရဲ့ပြည်ခုံပြည်အကြမ်းအဖွဲ့ကတော့နိုင်ငံကပြိုင်ပွဲတွေကနေထုတ်ပယ်ခဲ့တာဖြစ်ပါတယ် IOC အနေနဲ့လာမယ့်ဆောင်းဒီအိုလံပစ်ပြိုင်ပွဲမှာရုရှားနိုင်ငံကိုဝင်ခွင့်ပေးမပေးဆိုတာကိုတော့ခြေထောက်မှာပြုလုပ်မယ့်အမှုဆောင်အစည်းအဝေးမှာဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်တင်ဆက်ထားတဲ့အပတ်စဉ်အားကစားခန္ဓာကိုနားဆင်ကြကြတာဖြစ်ပါလိမ့်ရှင
်ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစီထင်ပါတယ်ရှင
်။ဖီဝေကနေဗုဒ္ဓဦးနေညပိုင်းစီစဉ်ကိုည10နာရီထိတိုက်ထုံးလွှင့်ပေးနေပါတယ်ဖီဝေရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9နာရီတိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်ကိုရိုနာဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လေးကကြီးညာပေးပါမယ်ရှင
်ယူဂိုစလာဗီးယားနိုင်ငံမပြုတ်ခွဲခင်1990ပြည်လွန်နှစ်တွေအတွင်းလက်နက်ကန်ပိကတ်တွေမှာဆေးရဆွေးမှုတွေကျူးလွန်ခဲ့မှုတွေအတွက်ဘော့စနီးယားစပ်တဖွဲ့ခေါင်းဆောင်ဟောင်းရကူမလာရီရှိုနေသာလန်နိုင်ငံသားဟိတ်မျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရဆွေးခွင့်ရုံးကဒီကနေ့ပဲတသက်တကျွန်းစင်ကြီးချလိုက်ပါတယ်ပြပေးရေးယူရာတွေတုတ်တင်ရှင်းလင်းမှုတွေတပ်ဖြတ်မှုတွေနေရက်ကနှင်ထုတ်တာတွေအရသားတွေပေါ်ဥပဒေမှာတက်ကတ်မှုတွေပါဝင်စွဲချက်ပေါင်း12ခုနဲ့10ခုမှာပြည့်ရှိရကြောင်းတရားရုံးကဆုံးဖြတ်ပြစ်ပေးလိုက်တာပါဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီသမ္မတရာထူးကနှုတ်ထွက်ခဲ့ပြီးတဲ့နောက်သမ္မတတည်ဖြစ်ဒုတိယအောင် MSM နိုင်ငံကတောက်ချန်နေမှာကျန်းသက်စာချင်းဆိုမဲ့အကြောင်းနိုင်ငံမှာတင်းထန်တာကကြီးညာပါတယ်ဒုတိယအောင်ဇင်ဘာဝေကိုပြန်လာဖို့ရှိနေကြမှာပဲသမ္မတတည်ဖြစ်တာဝန်ပေးမဲ့တဲ့ကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကပရိပခတ်တွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်အစိုးရကဒီကနေ့ပဲတရားဝင်သတ်မှတ်ပြောဆိုလိုက်ပါတယ်ခိုင်ပြည်နယ်ကခြေနေနဲ့ပတ်သက်လို့ရရှိထားတဲ့အချက်အလက်တွေရ ethnic cleansing လူမျိုးစုလက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်တာရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့ဒီကနေ့ Washington ကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံရဲ့ Democracy အတွင်းကုပြောင်းရေးအတွက်အောင်မြင်မှုတွေကိုစဉ်းစားဆုံးဖြတ်ရမှာရခိုင်ရေးကိုကန့်ကွက်ဖြစ်ရှိမှုတွေဟာအရေးပါလိမ့်မယ်လို့လည်းဝန်ကြီး Tillerson ကတတိပေးထားတာပါကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်မင်းကြီးဖရန်စစ်ရဲ့ရှစ်သတင်းပတ်ထည်မြန်မာနိုင်ငံခီးစဉ်တွင်မြန်မာတံတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့ပါတွေ့ဆုံမှာဖြစ်ကြောင်းဗက်တီကန်ကျောင်းတော်ကဒီကနေ့ပဲကြေညာလိုက်ပါတယ်ကော်ဝေးဦးစီးချုပ်နဲ့ရန်ကုန်မြို့မှာတည်တံတွေ့ဆုံမှာဖြစ်တဲ့အကြောင်းဗက်တီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ်ဂရက်ဘာကဒိန်းတော့တီကိုအတီးပြပြောဆိုလိုက်တာပါနိုဝင်ဘာ26ရက်တနင်္လာနေ့ကနေ30ရက်နေ့ထိပိုယမ်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရအစင်းမြတောင်းရှိသူတွေဘာသာရေးကောင်းဆောင်နေတယ်တွေ့ဆုံသွားမှာဖြစ်ပါတယ
်တနင်္ချေချုပ်ကိုကိုအောင်လင်ဦးကညင်ညာပေးခဲ့တာပါဒီနေ့အတွက်စီစဉ်ထုတ်လုပ်အိမ်မူကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valerio ဖြစ်ပါတယ်ကျွန်မအီတန်စမရှင် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေကလည်းဖမ်းယူနိုင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.